ကရင်ပြည်နယ်အတွင်းမှာတော့ကရင်မျိုးသားလူမျိုးရေး KLNL တပ်ပြည်သူ့ကာကွယ်ရေး PDF တပ်စတဲ့ပူးပေါင်းတပ်တွေနဲ့စစ်ကောင်စီတပ်တို့ကြားနောက်ပြီးတော့နယ်ခြားဆောင်တပ်တွေကြားမှာဒီကနေ့အောက်တိုဘာလ28ရက်မှာလဲတိုက်ပွဲတွေဆက်ပြီးတော့ဖြစ်ပွားပါတယ်။ကော့ကရိတ်မြို့နယ်တွေကရုံးကုန်းတရက်ဦးမြို့တော်ဦးမျိုးရင်းကတရုတ်ဘုံကျောင်းလမ်းမနဲ့မြို့ပြင်ချောင်းတောင်လမ်းရေးလေကုန်းလမ်းမိုင်းနေဘက်မှာလဲပူပေါင်းတက်တွေနဲ့စစ်တက်တွေဘက်ကခြေလျင်တက်ရင်ခလာရ69တက်တွေနဲ့ကြားမှာတိုက်ပွဲတွေဆက်ပြီးတော့ဖြစ်ပွားနေတယ်လို့ပူပေါင်းတက်ဖွဲ့တွေကပြောပါတယ်အခုလိုမျိုးနှစ်ဖက်တိုက်ပွဲတွေပြင်းထန်နေတာကြောင့်ဒေသခံတွေကဘေးလွတ်ရာကိုထွက်ပြေးနေရပါတယ်ဒေသခံ200လောက်စစ်ဘေးရှောင်ပြီးတော့ပုန်းခိုနေရတဲ့တောင်ပေါ်ဖုန်ကြီးကျောင်းမှာတော့စစ်တပ်နဲ့နေကြားဆောင်တွေပါလာပြီးတော့တက်ဆွဲနေတဲ့အတွက်ပြည်သူတွေစိုးရိမ်နေကြတယ်လို့ဒေသခံတယောက်ကပြောပါတယ်
တော်ဘတ်တော့မှာတာဘောရဲ့ကြခါကြတာမြို့ထဲမှာနေတဲ့လူတွေမြို့ပြမှာနေတဲ့လူတွေအကောင်လည်းတော့အဲတောင်ပေါ်ကျောင်းမှာသွားပုံကြတာပေါ့ဒီဘေးဆောင်ကြတာပေါ့လူနေရာလောက်ရှိတယ်မှာအဲဒီမှာဒါစစ်တပ်နဲ့ PGF တွေက PGF ကလည်းတက်ဆွဲထားတာရှိတယ်အဲမှာသူတို့ကလူလူကြတယ်မှာလူလူကြနဲ့ရောပါလာလာတက်ဆွဲထားတယ်မှာဟာပြန်ပြေးမယ်လို့တော့လေသူတို့ကအပြေးမခံဘူးလေအဲမှာလူလူတွေကိုကြားကြံပုံစံမျိုးကြားထဲမှာညှက်ထားတဲ့ပုံစံ
ကော့ကရိတ်မြို့နယ်ထဲမှာတော့တိုက်ပွဲတွေဖြစ်နေတာကြောင့်မို့လို့ကော့ကရိတ်မြဝရီဖအန်နဲ့မော်လမြိုင်သွားတဲ့လမ်းတွေလည်းဆက်ပြီးတော့ပိတ်နေပြီးတော့ခီးသည်တွေခီးမဆက်နိုင်ကြသေးဘူးဖြစ်နေပါတယ်။ရှမ်းပြည်မြောက်ပိုင်းမှာတစ်တုံညာနှစ်ခွန်စစ်စင်ရေးစတင်ချိန်မှာပဲကရင်ပြည်နယ်ဘက်မှာလည်းစစ်ကောင်စီပြစ်မှတ်တွေကိုတပြိုင်နက်တည်းတိုက်ခိုက်နေတာဖြစ်ပါတယ်ရှင်။